မြန်မာဒီမိုကရေစီရေးကိုအားပေးထောက်ခံသူဒီအမေရိကန်အထက်လွှတ်တော်အမတ်ဟောင်းဂျိုးလီဘာမန်ဟာအသက်82နှစ်အရွယ်မှာကွယ်လွန်သွားပါတယ်။မြန်မာနိုင်ငံမှာဒီအရင်စစ်အစိုးရအပေါ်ပြစ်မှတ်ထားအရေးယူပြီးတော့ဒီမိုကရေစီရေးလှုပ်ရှားမှုကိုအားပေးတဲ့ Burmese Freedom and Democracy Act of 2003တန်ခတ်ဥပဒေကိုတောက်လျှောက်အထက်လွှတ်တော်မှာထောက်ခံအတည်ပြုခဲ့တဲ့လွှတ်တော်အမတ်တယောက်လည်းဖြစ်ပါတယ်။မြန်မာနိုင်ငံမှာဒီသမ္မတဦးသိန်းစိန်လက်ထက်ဒီမိုကရေစီရေးပြောင်းလဲတဲ့လမ်းစာပေါ်ခဲ့ချိန်2012ခုနှစ်ကအခုကွယ်လွန်သွားပြီဖြစ်တဲ့လွှတ်တော်အမတ်ဟောင်းဂျော်မက်ဂိန်းအပြင်လွှတ်တော်အမတ်တချို့နဲ့အတူမစ္စတာလီဘာမန်ဟာမြန်မာနိုင်ငံကိုတွားရောက်ခဲ့ပြီးတော့အရေးယူတန်းခတ်မှုတွေကိုဖယ်ရှားတင်မတင်ဆန်းစစ်ခဲ့ပါတယ်။သူတို့ခရီးစဉ်ကဒီမြန်မာနိုင်ငံပေါ်ပိတ်ဆို့တန်းခတ်မှုတွေဖယ်ရှားဖို့လမ်းပွင့်သွားစေခဲ့တယ်လို့ဝါရှင်တန်နိုင်ငံရဲ့အကြေခတ်တွေကသုံးသပ်ကြပါတယ်။1990ရွေးကောက်ပွဲအနိုင်ရ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့တရားဝင်မှုကိုစစ်တပ်ကပယ်ဖျက်လို့ရမှာမဟုတ်ဘူးလို့တခြားအမေရိကန်အထက်လွှတ်တော်အမတ်တွေနဲ့အတူဒီလွှတ်တော်အမတ်ဟောင်းလီဘာမန်ကြေညာချက်ထုတ်ပြန်ခဲ့မှုပါတယ်။ဒီအမတ်ဟောင်းဂျိုးလီဘာမန်ဟာချော်လဲကြပြီးတော့နောက်ဆက်တွဲဒဏ်ကြောင့်ဗိုလ်ထုံးလေးကကွယ်လွန်သွားခဲ့တာလို့သူ့ရဲ့မိသားစုကထုတ်ပြန်ပါတယ်။ Connecticut ပြည်နယ်အထက်လွှတ်တော်အမတ်အဖြစ်နဲ့1988ကနေပြီးတော့24နှစ်ကြာတာဝန်ထမ်းဆောင်ခဲ့တာလည်းဖြစ်ပါတယ်ရှင်။